ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းများမနေ့မနေ့ပိုင်းကစစ်ကြံလက်နဲ့ပေါက်ကွဲလို့ကလေးတူသေဆုံးပြီး2ဦးထဏ်ရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းစစ်ကောင်စီနဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားအပြစ်ရထားတဲ့ဆိုပြီးမဲ့လုံခြုံရေးအမခံချက်မရှိတဲ့အကြောင်းကိုသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအော်တိုဘာလာ၈ရက်နေ့မနက်၇နာရီလောက်ကစစ်ကြံလက်နဲ့ပောက်ကွဲလို့၇နှစ်အရွယ်ကလေးတဦးသေဆုံးပြီးတော့၁၀နှစ်အရွယ်ကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီကလေးတွေဟာစစ်လက်ကြံဘုံဒီတလုံးကိုစကန်အနီအနာကရလာတာဖြစ်ပြီးဂဲနဲ့ထုလိုက်တာကြောင့်အခုလိုပောက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကတာဝန်ရှိသူတဦးကပြောပါတယ်
။အေးဒီမှာတော့ကျွန်တော်တို့ပြာလေးလားတရားတော့ကဒီမှာဒဏ်ရာရတဲ့ကောင်းလေးလေဆက်ရှင်ရဲ့ကောင်းလေးပြောပြချေရအဲ့ဒီဘုံဒီလည်းဘုံဒီတလုံးကိုရတယ်သူတို့အင်းနာကမိုက်ပုံရရပုံကြားတယ်လေဒီမှာစီတော်တဲ့ခေါင်းလေးကအေးရကိုခင်းနေထူတယ်အေးနဲ့ခင်းနေထူတော့အေးဒီခေါင်းလေးကတောက်ပြပြောတယ်မထူပါနဲ့ကိုရဲပြောတယ်တဲ့အေးမလာမဲ့ခေါင်းလေးကထူတော့ပေါက်ကွေးတော့တယ်လေအေးသူတို့ကကလေးသူ့ရောက်တော့ဒဏ်ရာရတယ်လေတယောက်ကဆုံးသွားတယ
်ဒဏ်ရာရသွားတဲ့ကလေးနှစ်ဦးကိုတော့ဆေးရုံကိုပို့ထားပြီးမစိုးရင်ရဘူးလို့သိရပါတယ်အဲ့ဒီရိုးတရုတ်စစ်ဘေးဒုက္ခတဲ့စခန်းမှာကြောက်တော်မြို့နယ်နဲ့ပလဲဝါမြို့နယ်တွေကနေရက်မပြင်းရသေးတဲ့စစ်ဘေးဒုက္ခတွေ200ကျော်လောက်ထိနေနေတာပါရခိုင်ပြည်နယ်တွင်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားအပြစ်ရထားပေမဲ့စစ်ကြံလက်နက်တွေမရှင်းရသေးတာရွာအနီးအနားတွေမှာနှစ်ဖက်အပြန်အလှန်တပ်ဆွဲထားတာတွေကြောင့်ရောမြေမြုပ်ပိုင်းအန္တရာယ်တွေကြောင့်မှစစ်ဘေးဒုက္ခတွေနေရက်ပြန်ဖို့ခက်ခဲနေကြတယ်လို့စစ်ဘေးဒုက္ခတဲ့သူကပြောပါတယ်
မလို့ဆိုတော့ဟိုတုန်းကတိုက်ပွဲရဲ့မိထားရင်ဒီလေဟိုတော့ထင်ပါတယ်သူတို့ရောအင်းနာမှာအာဟောပေါ့ကြည့်ကျင်လိုက်မျက်တွေရှိတယ်လှုပ်ရှားလို့ကန်ဆယ်လို့မဖြစ်သေးဘူးအဲ့လိုနဲ့တချို့တော့ဒီမှာကျန်နေသေးတယ်လေပြီးတော့အချိန်မရွေးဟိုဖက်တင်ဆောက်ဖက်ကကျဲကားလေးကြီးနဲ့ခြောက်လက်မှုတွေရှိတယ်ပေါ့အခါတလီများသူတို့စီကလည်းနဲ့ပိုက်လိုက်ရင်သူတို့ကလည်းနဲ့ညံ့ကြောက်မှကြားတယ်လေဣရိယော်တွေကပြီးတော့ဟိုဆောက်ကြည့်ရော်တွေဆိုတော့ရောထင်မှာဟိုတုန်းကစီမှုတွေကဖြစ်ခဲ့တယ်ဒီလည်းမကြီးများပိုက်ခံရလို့လေအဲ့တော့ဒီလိုဆိုရင်လည်းဒါနဲ့ဒီမှာနေကြတာပဲ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိနေရမပြန်ရသေးတဲ့စစ်ဘေးဒုက္ခသည်9000လေးပါအထိကျန်နေပါတယ်ဒီဒုက္ခသည်တွေဟာစာဝတ်နေရေးကျန်းမာရေးပညာရေးစတဲ့အဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေကြရတယ်လို့လည်းဒေသတွင်စစ်ဘေးဒုက္ခသည်ကူညီသူတွေကပြောဆိုကြပါတယ်